မေရိကန်နိုင်ငံသားဝန်ကြီးတဲ့အန်တိုနီဘလင်ကန်ကသူ့ကိုယာဒူခတ်အဖို့အတည်ပြု၍အထက်လွှတ်တော်ကျမ်းစာဆက်စည်းပွဲမှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ And one final question on Rohingya. If confirmed, will you commit to overseeing an interagency process to make a determination as to whether the crimes committed against the Rohingya in Burma constitute genocide?
Yes, I would.
နိုင်ငံသားဝန်ကြီးအဖြစ်အတည်ပြုခန့်အပ်ခံရမယ်ဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလူမျိုးတုံးတစ်ဖြောင်းမှုများမများအမေရိကန်ဆိုရဝန်ကြီးဌာနတွေအကြားသုံးသပ်ဆွေးနွေးမှုတွေပြုလုပ်တာကိုကြီးမှုဥဆောင်သွားမလားဆိုတဲ့မေးခွန်းအပေါ်အန်ထိုနီဘလင်ကန်ကကြီးမှုသွားမယ်ဆိုပြီးဖြေကြားသွားတာဖြစ်ပါတယ်။ဒီမေးခွန်းကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဇန်နဝါရီလ19ရက်နေ့ကပြုလုပ်ခဲ့တဲ့မစ္စတာဘလင်ကန်ကိုနိုင်ငံသားဝန်ကြီးဖြစ်ခန့်အပ်တည်ပြုရေးဌာနစစ်ဆေးပွဲမှာမစ္စချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှအက်မာကီကမေးမြန်းခဲ့တာဖြစ်ပါတယ်။အန်တိုနီဘလင်ကန်ကိုနိုင်ငံသားဝန်ကြီးအဖြစ်အထက်လွှတ်တော်ကဇန်နဝါရီလ26ရက်နေ့ကအတည်ပြုခန့်အပ်ခဲ့ပြီးဖြစ်ပါတယ်။ဝိုင်းရင်တပ်တမန်တူဦးဖြစ်တဲ့အန်တိုနီဘလင်ကန်ကသမ္မတဥဘမာလက်ထက်မှာဒုတိယနိုင်ငံသားဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒုတိယဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတော့မြန်မာနိုင်ငံကို2015ခုနှစ်မေလအတွင်းကတစ်ကြိမ်2016ခုနှစ်ဇန်နဝါရီလအတွင်းကတစ်ကြိမ်နှစ်ကြိမ်တိုင်သွားရောက်ခဲ့ပူးသူဖြစ်ပါတယ်။ကမ္ဘာတဝန်ဒုက္ခသည်အကြက်တဲတွေ့ကြုံနေရချိန်2015ခုနှစ်ခီးစဉ်အတွင်းမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာအန်တိုနီဘလင်ကန်ကအိန္ဒိယသမုဒ္ဒရာပင်လယ်ပြင်မှာထွက်ပြေးကြတဲ့ခလီစီးပြေးဒုက္ခသည်တွေထဲကတဝက်လောက်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တဲ့ဆိုပြီးကမ္ဘာကုလသမဂ္ဂနဲ့အခြားဖွဲ့တွေကရရှိထားတဲ့အထောက်အထားတွေကိုကိုးကားပြီးပြောကြားဖူးပါတယ်။ရိုဟင်ဂျာအသုံးကိုလက်မခံတဲ့မြန်မာနိုင်ငံက2019ခုနှစ်အတွင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့နဲ့အတူသုံးနိုင်ငံဆွေးနွေးမှုတွေဒီနေ့အစပိုင်းမှာပြုလုပ်ခဲ့ပါတယ်ခင်ဗျ။